လာမယ့်2023ခုနှစ်ဟာညဉ့်ဉားရေးကိုအရင်ကတည်းကပိုလိုအပ်နေတဲ့နှစ်ဖြစ်ပြီးပဋိပက္ခတွေအဆုံးသတ်ရေးဆွေးနွေးဖြည့်ရှင်းဖို့လိုတဲ့အကြောင်းကုလသမဂ္ဂအထွန်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကမနေ့ဒီဇင်ဘာလ28ရက်နေ့မှာပြောကြားတဲ့နှစ်သစ်ကိုနှုတ်ခွန်းဆက်စကားမှာထည့်သွင်းပြောကြားခဲ့ပါတယ်
။ Peace in the home so women and girls can live in dignity and safety. Peace on the streets and in our communities.
ဒီမှာညဉ့်ဉားရေးရှိမှအမျိုးသမီးနဲ့ကလေးငယ်တွေကုန်တိတ်ခံတဲ့လုံခြုံမှုရှိရှိနေနိုင်မှာဖြစ်ပါတယ်။လမ်းတွေပေါ်မှာငြိမ်းချမ်းဖို့လူမှုအတိုင်းအဝိုင်းငြိမ်းချမ်းဖို့လူခွင့်ရေးအားလုံးကာကွယ်နိုင်ဖို့လိုပါတယ်။ကိုယ်ကိုယ်ယုံကြည်ရနေရာတွေငြိမ်းချမ်းပြီးတဦးရဲ့ဘာသာတရားကိုတဦးကလေးစားဖို့လိုပါတယ်။အွန်လိုင်းပေါ်မှာလည်းငြိမ်းချမ်းရေးရှိဖို့အမုန်းတရားကင်းစင်ဖို့နဲ့မတရားလုပ်ရတဲ့ငြိမ်းချမ်းဖို့လိုပါတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတဲရက်စ်ကပြောသွားတာပါ။2022ခုနှစ်အတွင်းမှာကမ္ဘာတဝန်းကတန်းနဲ့ချီတဲ့လူတွေပျက်စီးသွားတဲ့အိုးအိမ်တွေကိုဆွန့်ခဲ့ရပြီးပုံမကောင်းမွန်တဲ့နေရာကိုရှာဖွေခဲ့ကြတဲ့အကြောင်းလဲအထွေထွေမှုချုပ်ကပြောကြားခဲ့ပါတယ်ခင်ဗျာ။